မြန်မာနိုင်ငံမှာဆီယနာတင်ပြီးနောက်ပိုင်းအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ထွက်ပြေးခိုလုံနေကြတဲ့မြန်မာနိုင်ငံဘက်ကဒုက္ခတွေပြီးကျန်းမာရေးဆောင်ရွက်မှုနဲ့စားတောက်ရေးအခက်အခဲတွေရင်ဆိုင်နေကြပါတယ်။အလုတ်ကင်ရှားပါပြီးငွေကြေးမလုံလောက်တဲ့အတွက်ဆေးကုဆေးဝယ်စတာတွေမလုပ်နိုင်ဘူးလို့ဒုက္ခတွေကပြောပါတယ်။မီဇိုရမ်အစိုးရနဲ့ပရဟိတကူညီသူတွေကတတ်နိုင်သလောက်အကူအညီတွေပေးနေပေမဲ့လည်းဒုက္ခတွေအများစုကအခက်အခဲတွေရှိနေတဲ့အကြောင်းရန်ကုန်ကလာတဲ့သတင်းကိုတော့မဆုမုံကပြောပြပေးပါပါခင်ဗျာ။
မြန်မာနိုင်ငံမှာဆီယနာသိမ်းပြီးတဲ့နောက်ပိုင်းဆန္ဒပြနေတဲ့သူတွေကိုစစ်ကောင်စီတပ်တွေကအကြမ်းဖက်နှိမ်နင်းတာနောက်ပြည်သူ့ကာကွယ်ရေးတပ်ဖွဲ့တွေနဲ့တိုက်ပွဲတွေပြင်းထန်နေတာကြောင့်ချင်းပြည်နယ်နဲ့ကယက်အိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုတောင်းနဲ့ချီပြီးတော့ထွက်ပြေးခိုလုံခဲ့ကြပါတယ်။အဲ့ဒီဒုက္ခတွေအများစုမှာဝင်ငွေမရှိတဲ့အတွက်နေရေးစားရေးစေကူတရေးတွေမှာအခက်တွေ့နေကြပါတယ်။နေထိုင်မကောင်းဖြစ်ပေမဲ့ငွေကြေးမတန်နိုင်လို့စေမကူနိုင်ဆေးမဝယ်နိုင်ဖြစ်နေတဲ့အခြေအနေကိုဒုက္ခတဲ့တူကအခုလိုပြောပြပါဗျ
။ဆေးပေါက်ကြီးမှလည်းခက်ခဲတဲ့အားနဲ့ဟာဆေးဝေဖို့နေမကောင်းမကြမ်းမာတဲ့အချိန်မှာဆေးဝေဖို့ပြီးတော့ဆေးခန်းသွားပြဖို့အကေခါတွေခက်ခဲတဲ့လူတွေကတော့လူဦးရေရဲ့သုံးပုံမှနှစ်ပုံကခက်ခဲမှုရှိပါတယ်။တချို့ကတော့သူတို့ပြည်တဲ့လူစီမှာနည်းနည်းသိတယ်အဲ့လိုမျိုးချင်းဟာပြီးမှဆေးခန်းသွားကြတဲ့လူတွေရှိသလိုသို့ဆိုရင်ဒီကိုင်းအောင်အီးပြီးမှဟိုဟာပါရစမော်လီနဲ့အနီနာမှာတောင်းပြီးမှအဲ့လိုမျိုးတွေသိရှိတဲ့လူတွေလည်းရှိပါတယ်
မြန်မာနိုင်ငံဘက်ကနေအိန္ဒိယနိုင်ငံမီဇိုရမ်ပြည်နယ်ဘက်ကိုထွက်ပြေးသွားသူက3000လောက်ရှိနေပါတယ်။အဲ့ဒီထဲမှာ3ပုံ2ပုံလောက်ဟာငွေရေးကြေးခက်ခဲတွေနဲ့ကြုံတွေ့နေရတယ်လို့ပြောပါတယ်။နိုင်ငံရခြားမှာရှိတဲ့မိသားစုဆွေမျိုးတွေကထောက်ပံ့သူတွေကနေလွဲလို့လူတော်တော်များများအဆင်မပြေဖြစ်နေကြတယ်လို့နောက်ထပ်ဒုက္ခသည်တဦးကပြောပြပါတယ်။
ဒီချိုကတော့ဟိုကတို့သာသမီတွေညီကိုမောင်နှမတွေဟိုနိုင်ငံခြားမှာရှိတဲ့လူကတော့နည်းနည်းအဆင်ပြေတာပေါ့။ဒါပေမဲ့လူကဟိုသာသမီဟိုဖက်မှမရှိတဲ့လူတွေဆိုတော့ပိုခက်ခဲရှိတာကိုလည်းဟိုကတယောက်လောက်ရှိတယ်။ကျွန်တော်တို့ကလည်းမကူညီနိုင်ဘူးပေါ့။ဟိုဖက်ကလည်းအကူအညီမရှိဘူးဆိုတော့ကိုလည်းရှင်းလို့မှာဟိုတလားလောက်ဆက်သွားပြီလေ။ဒီချိရှိတဲ့မှာနည်းနည်းအဆင်ပြေဘူး။
မီဇိုရမ်ဆိုရကမြန်မာနိုင်ငံဘက်ကဒုက္ခသည်တွေကိုဒုက္ခသည်အတိမတ်ပြုကပြားတွေထုတ်ပေးထားသလိုအကူအညီပေးမှုတချို့လည်းရှိပါတယ်ပရာဟိတကူညီပေးသူတွေကလည်းလိုအပ်တဲ့စံစီပဲအာလူစားတဲ့စားသုံးကုန်တွေကိုထောက်ပံ့ပေးလျက်ရှိပါတယ်ဒါပေမဲ့စစ်ပေးဒုက္ခသည်ဥယေကအလွန်ကိုများပြားတာကြောင့်စားရေးတောက်ရေးနဲ့တောက်သုံးရေကအဆအခက်ခဲဖြစ်နေကြတာပါ
ကိုလောလောဆယ်ဟိုကပြဿနာကတော့ဟိုကရှားဝင်နေရဲ့ဟိုကဆံပေါ့နော်ဒီကတော့ဆံပေါ့ဒီဟိုအရေးကုလလဆက်ချက်တာနော်ထောက်ဖန်းမှုကတော့ဟိုရတယ်လို့ပဲပြောရမှာပေါ့နော်ထောက်ဖန်းတဲ့လူတွေကဟိုအခုတော့ဆိုတာဆာနဲ့ထောက်ပန်းတာဟာတော့ဟိုအနေကြီးတယ်ကို
အိန္ဒိယမြန်မာနယ်စပ်မှာရှိတဲ့နောက်ထပ်ဒုက္ခတဲ့အမျိုးသမီးတူကလည်းသူနေတဲ့နေရာမှာဆန်စီပဲအပြင်မီဇိုရမ်အစိုးရကနေမြန်မာဒုက္ခသည်တွေအတွက်မိသားစုတစုကိုမြန်မာကျပ်ငွေ3000လောက်ထိတော့တစ်ခါတလေထောက်ပံ့ပေးတာမျိုးရှိတယ်လို့ပြောပါတယ်
ငွေကြေးထုတ်ပေးမှုကကြတော့တခါတလေကြရင်ရတယ်တခါတလေလိမ့်မှရတာအများဆုံးကတခါတလေကြရင်ဟိုမြန်မာငွေနဲ့2000လို့3000လို့အဲ့ဒါပေးတဲ့ချင်းရှိတယ်တခါတလေမှပဲအဲ့ဒ
ါမြန်မာစစ်ဘေးဒုက္ခသည်တွေဟာမီဇိုရမ်ပြည်နယ်ရဲ့မြို့တော်အိုင်ဇောမြို့ဘာဝေခရိုင်ဆက်တခုမှရှိတဲ့ဒုက္ခသည်စခန်းတွေမှာဖြန့်ကျက်နေထိုင်နေကြတာပါတချို့ကတော့အိမ်ငှားပြီးနေထိုင်သူတွေလည်းရှိပါတယ်စီးရီးယားအကြမ်းမဖက်လှုပ်ရှားမှုမှာပါဝင်ခဲ့လို့အိန္ဒိယဘက်ကိုထွက်ပြေးခိုလုံနေတဲ့ဒုက္ခသည်အမျိုးသမီးတဦးကလည်းသူ့အခက်ခဲအခုလိုပြောပြပါဗျ
။ CDM အထောက်ပံ့နေလဲဟာမရဘူး။ပြဿနာမရှိခဲ့ဖြစ်တယ်ဘယ်တော့မှအမျိုးရအဲ့လိုဒီနေ့ထောက်ပံ့လို့တခြားရတာမျိုးရမထောက်ပံ့တော့မစားရဘူးပေါ့။ကျေရောမြတ်ကြီးပါပဲအိန္ဒိယခါကြီးလည်းရည်ကြီးတယ်။အလို့ကံရဘာမှလုပ်ဖို့မရှိဘူးဒီမှာကွာ။အလို့မရှိဘူးကတောင်းရတခါတလေတောင်းရလို့တော့ရှိတယ်ဒါပဲ။
ချင်းပြည်နယ်မှာချင်းပြည်သူကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတပ်တွေတိုက်ပွဲဖြစ်နေတာကြောင့်အိန္ဒိယနိုင်ငံဘက်ကိုထွက်ပြေးခိုလုံကြသူတွေကနေ့စဉ်နဲ့အများရှိနေပါတယ်။အဲဒီဒုက္ခသည်တွေအနေနဲ့နေရေးစားရေးကျန်းမာရေးစတဲ့အရေးပေါ်ကူညီဆောင်ရှောက်မှုတွေလိုအပ်နေတာဖြစ်ပါတယ်ရှင်။
မဆုမွန်တင်ပြပေးခဲ့တာပါခင်ဗျာ။